This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ9ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြသွားပါမယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာကြာဆုံးရဲဘော်3ဦးအထက်ဥညွတ်ဂုံပြုလွှာကိုကာကွယ်ရေးဝန်ကြီးလက်မှတ်ရေးထိုးပေးပို့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်ကြာဆုံးရဲဘော်3ဦးအထက်ဥညွတ်ဂုံပြုလွှာကိုကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရင်မမလက်မှတ်ရေးထိုးပေးပို့ခဲ့တယ်လို့တမူး PDF တက်ရင်၄ကနိုဝင်ဘာလ6ရက်မှာတရားဝင်အသိပေးဆိုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမှကြာဆုံးရဲဘော်3ဦးအထက်ဦးညွတ်ဂုံပြုလွှာဖြစ်ပါတယ်လို့ဆိုပါတယ်။ຫນွေဦးတော်လန်ရေးမှာလူငယ်တွေနဲ့လူကြီးတွေရဲ့စွန့်လွတ်ပေးအပ်မှုအင်မတန်ကြီးမားတယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မုံကပြောကြားထားပါတယ်ခင်ဗျာ။မင်းတက်တွင်လေကြောင်းတက်ခတ်မှုကြောင့်ဖျားကြောင်းပါဝင်နေအိမ်ကုန်းလုံးပြတ်စည်းဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အော်ဒိုဘာလ6ရက်နေ့မနက်2:17 မိနစ်အချိန်တွင်မင်းတပ်မြို့နယ်တိုင်းနယ်3ထက်ကကျေးရွာတရွာကိုစစ်ကောင်စီကပေါင်900ဘုံအပဝင်ရော့ကက်များ Wi-Fi များဖြင့်လေကြောင်းတက်ခတ်မှုနှစ်ကြိမ်အပြင်းထန်ပြစ်လုခဲ့ရာနေအိမ်9လုံးခန့်နှင့်ဖျား19ကျောင်း2ကျောင်းပျက်စီးသွားကြောင်းခိုနှုံးတုံသတင်းဌာနမှဖော်ပြထားပါသည်။အရက်သားထိခိုက်မှုရှိမရှိအသေးစိတ်ထပ်မံသိရဖို့မင်းနေတုံးလို့မင်းတပ်မြို့ဒေသခံတို့ကပြောပါသည်။အော်ဒိုဘာလာအတွင်မဲတပ်မြို့နယ်တွင်စစ်ကောင်စီသည် Jet Fighter ထောက်ပို့ကင်းထောက် Y-12 လေယာဉ်များအသုံးပြု၍လေကြောင်းတက်ခတ်မှုအကြိမ်80နီးပါးပြုလုပ်ခဲ့ကြောင်းလေကြောင်းတက်ခတ်မှုကြောင့် CDF မင်းတပ်မှရဲဘော်3ဦးကြဆုံးခဲ့ရပြီးတဦးမှာရေမတော်တဆမှုကြောင့်ကြဆုံးခဲ့ကြောင်း CDF မင်းတပ်ကထုတ်ပြန်ထားပါတယ်ခင်ဗျာတောင်ကုတ်ကင်းတောင်ရွာကိုစစ်ကောင်စီထပ်မံပုံကျဲဆိုတဲ့သတင်းကိုတင်ပြတော့ပါမယ်နိုဝင်ဘာလ6ရက်နေ့မနက်တနားရီခွဲခန့်တွင်တောင်ကုန်းမြို့နယ်ကင်းတောင်ရွာကိုအကြမ်းဖက်စစ်ကောင်စီက Jet Fighter တစ်စီးနဲ့ထပ်မံဘုံကျဲတိုက်ခတ်ခဲ့တယ်လို့ APM မှာဖော်ပြထားပါတယ်။တက်တော်ယုံနားမှာကြားရောက်ပေါက်ကွဲပြီးတက်တော်ယုံအိမ်လဲလုံးကားတစ်စီးပျက်စီးသွားတယ်လို့သိရပါတယ်။အော်တိုဘာလ4ရက်ကလည်းကင်းတောင်ရွာကိုစစ်ကောင်စီက Jet Fighter နဲ့နှစ်ကြိမ်လာရောက်ဘုံကျဲခဲ့လို့အရသားပြည်သူ9ယောက်သေဆုံးခဲ့ပြီး18ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ခင်ဗျာ။နန်းလမ်းမှာလက်နက်ကြီးကြောက်ပေါက်ကွဲလို့ကလေးငယ်နှစ်ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။နိုဝင်ဘာလ5ရက်နေ့လယ်2နာရီဝန်းကျင်နန်းလမ်းမြို့ကောင်းလန်းရပ်ကွက်မှာလက်နက်ကြီးကြောက်ပေါက်ကွဲခဲ့တာကြောင့်အသက်10နှစ်ဝန်းကျင်အရွယ်ကလေးငယ်2ယောက်ကိုထိမှန်ပြီးဒဏ်ရာရခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။ပန်ဟိုက်မှာလည်းတလုံးကြောက်ပေါက်ကွဲပြီးလူထိခိုက်မှုမရှိဘဲအိမ်တွေသာထိခိုက်ခဲ့တယ်လို့သိရပါတယ်။အော်တိုဘာလအတွင်းမှာစစ်ကောင်စီကနန်းလမ်းမြို့မှာစတက်အင်အားဖြစ်နေပြီးနန်းလံမျိုးပပတ်လယ်မှာစစ်ကောင်စီတပ်သားတွေကနေရာတော်တော်များများယူထားကလက်နက်ကြီးကိုကိုကန့်တပ်ဖက်ပစ်ခတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
RSO မွတ်စလင်လက်နက်ကိုင်အဖွဲ့ရဲ့ပစ်ခတ်မှုကြောင့် AA တပ်ဖွဲ့ဝင်တအူးသေဆုံးပြီး6ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်ပ ဘင်္ဂလားဒေ့ရှ်မောင်တောနယ်စပ်တွင်နေမြေလုံခြုံရေးဆောင်ရွက်နေတဲ့အာရကန်တပ်တော် AA တပ်ဖွဲ့ဝင်များကို RSO အဖွဲ့ကချောင်းမြောင်းပစ်ခတ်ခဲ့တာကြောင့် AA တပ်ဖွဲ့ဝင်တဦးသေဆုံးက6ဦးဒဏ်ရာရခဲ့တယ်လို့ Development Media Group ကဖော်ပြထားပါတယ်အော်ဘလာ3ရင်းတွေကနတ်မြစ်ကြောင်တလျှောက်လုံခြုံရေးဆောင်ရွက်နေတဲ့ AA တပ်ဖွဲ့ဝင်များကို RSO အဖွဲ့ကနတ်မြစ်တစ်ဖက်ကမ်းဘင်္ဂလားဒေ့ရှ်ပိုင်နက်ရေပြင်ဂျာလီယာကျွန်းမှမော်တော်ဘုတ်ဈေးပြထွက်လာပြီးတက်ခတ်ခဲ့တာလို့ဆိုပါတယ်တက်ခတ်မှုအတွင်း AA တပ်ဖွဲ့ဝင်တဦးသေဆုံးက6ဦးဒဏ်ရာရရှိသွားခဲ့ပြီး RSO တပ်ဖွဲ့ကဂျူဒီယာကျွန်းမကိုပြန်လည်တက်ရောက်သွားခဲ့တယ်လို့ဖော်ပြထားပါတယ်ထို့အပြင်နိုဝင်ဘာလ4ရက်နေ့နေ့လယ်2နာရီခွဲခန့်ကလည်းနတ်မြစ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့ AA တပ်ဖွဲ့ဝင်များကို RSO အဖွဲ့ကဂျာလီယာကျွန်းပေါ်ကနေတနက်ဖြန်အချက်50ခန့်လှမ်းပစ်ခဲ့သေးတယ်လို့သိရပါတယ်။ RSO အပါအဝင် ASA, ARA စတဲ့မွတ်စလင်လက်နက်ကိုင်အဖွဲ့များဟာနတ်မြစ်တစ်ဖက်ကဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နက်နဲ့ဂျူဒီယာကျွန်းတို့မှအခြေပြုပြီး AA လုံခြုံရေးအဖွဲ့ကိုချောင်းမြောင်းတက်ခိုက်ခြင်းနဲ့ရခိုင်ဒေသခံများကိုဖမ်းဆီးညှဉ်းပန်းတပ်ဖြတ်ခြင်းတို့ကိုမကြာခဏပြစ်လုနေတာလည်းဖြစ်ပါတယ်ခင်ဗျာ။မင်္ဂလာတုံလေကြောင်းရံကာကွယ်ရေးတပ်နဲ့လေတပ်ဝင်းတို့ကိုမေဆိုင်ဒုံးကြီးသုံးလုံးဖြင့်ပြစ်ခတ်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ကစစ်ကောင်စီရဲ့လေကြောင်းရံကာကွယ်ရေးတပ်နဲ့လေတပ်ဝင်းအတွင်ကိုမေဆိုင်ဒုံးကြီးသုံးလုံးဖြင့်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Shadow SAF ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ9ရက်နေ့ည7:40ဝန်းကျင်တွင်အစစ်မြစ်တင်ထားသောမေဆိုင်ဒုံးကြီးသုံးလုံးဖြင့်ပြစ်ခတ်ခဲ့တာလို့ဖော်ပြထားပါတယ်။စစ်ကောင်စီနဲ့အပေါင်းအပါများဟာပြည်သူလူထုကိုညီမျိုးစုံဖြစ်ဒုက္ခပေးနေလျက်ရှိတဲ့အပြင်အဖက်ဖက်မှဒုက္ခပေးနေသူကိုမခံနိုင်လို့ပြည်ပသူထွက်ခွာမဲ့တိုင်းသားပြည်သူလူထုနဲ့လူငယ်များကိုညီမျိုးစုံဖြစ်ငွေညစ်ချင်းမြစ်ပတ်ပြီးလှည့်ပြန်စေချင်းများကိုဆောင်ရွက်နေကြောင်းတိုင်ကြားမှုများစွာလက်ခံရရှိထားတဲ့အထက်အခုလိုတက်ခတ်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီကိုအားပေးထောက်ခံပံ့ပိုးနေတဲ့မြေသည့်အဖွဲ့အစည်းကိုမဆိုဆက်လက်တက်ခတ်သွားမှာဖြစ်ပြီးယခုမစ်ရှင်အားအမြင့်တက်အကြောင်းပြပြီးတီးတက်အလှူငွေကောက်ခံခြင်းလုံးဝမရှိကြောင်း Shadow SAF အဖွဲ့ကအသိပေးထားပါတယ်ခင်ဗျာ။ကြိုက်ထုတ်တွင်စစ်ကောင်စီစစ်ကြောင်းပြန်သွားပြီးနောက်နေမင်းရှင်းလင်းရေးဆောင်ရွက်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။မွန်ပြည်နယ်ကြိုက်ထုတ်မြို့နယ် KNU ထင်းချုံနယ်မြေအတွင်းကိုစစ်ကြောင်းထုံးနေတဲ့စစ်ကောင်စီတပ်ဖွဲ့ပြန်လည်ထွက်ခွာသွားခဲ့ပြီးတောင်လိုင်းအင်အားစုများကနေမင်းရှင်းလင်းရေးဆောင်ရွက်ခဲ့တယ်လို့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ကထုတ်ပြန်ထားပါတယ်။ပြည်သူ့စစ်တပ်နဲ့စစ်တပ်သားတပ်များကိုတပ်မခွန်ခွန်နဲ့တပ်မလေးလေးတို့ကဥဆောင်လာခဲ့တဲ့အင်အား200ကျော်ပါစစ်ကြောင်းဟာနိုဝင်ဘာလ4ရက်နေ့မနက်ပိုင်းမှာမုတ်ပလင်၊တိမ်စည်ရဲ့လမ်းဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့တာပါ။စစ်ကောင်စီစစ်ကြောင်းပြန်လည်ထွက်ခွာသွားပြီးနောက်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ကျင်းနယ်ကာကွယ်ရေးတပ်ဖွဲ့နဲ့တော်လိုင်းအင်အားစုများကတိုက်ပွဲဖြစ်ခဲ့တဲ့နေရာများနဲ့လက်နက်ကြီးကျရောက်ခဲ့တဲ့နေရာများကိုနေမင်းရှင်းလင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။နေမင်းရှင်းလင်းဆောင်ရွက်ရမှာကပ္ပစထုတ် 5.56 ဂျီပါကွန်တစ်ခုနဲ့ဂျီခွန်များ RPG အခွန်တစ်ခုမပေါက်ကွဲသေးတဲ့40မမတလုံးစစ်ပျောက်ကြားဖက်နဲ့တရံ120မမအစတစ်ခုနဲ့စေကူတာထားသောစေထုတ်အပ်နဲ့ဂွန်းတို့ကိုတွေ့ခဲ့တယ်လို့ဆိုပါတယ်။ထို့အပြင်စစ်ကောင်စီကပြစ်ခတ်ခဲ့တဲ့120မမလက်နက်ကြီးကြောင့်ဖုံးကြီးကြောင့်ဇေယျတစ်ခုအနည်းငယ်ပျက်စီးခဲ့ပြီးပြည်သူပိုင်နေအိမ်တလုံးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကင်းပတ်လာတဲ့ပြူစောထင်းများကိုစောင့်ကြိုတက်ခတ်ခဲ့ရာ၃ဦးသေဆုံးပြီးလက်နက်ခဲယံများရရှိဆိုတဲ့သတင်းကိုတင်ပြသွားပါမယ်။မကွေးတိုင်းမြိုင်မြို့နယ်တွင်းမပြူရွာမှကင်းပတ်ထွက်လာတဲ့ပြူစောထင်းများကို A+ အညာမြေတပ်ပေါင်းစုအဖွဲ့ကစောင့်ကြိုတက်ခတ်ခဲ့ရာ၃ဦးသေဆုံးခဲ့တယ်လို့ MVP Revolution Force အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။နဝမလ9ရက်နေ့မနက်9နာရီခန့်မှာနိုင်ဝက်ခန့်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးပြူစောတီ3ဦးသေဆုံးတာကိုမျက်မြင်တွေ့ရကလက်နက်ခဲယံများသိမ်းပိုက်ရရှိခဲ့တယ်လို့ဆိုပါတယ်။၎င်းပြူစောတီများထံမှ MA1 တနက်တလက် G3 တနက်တလက်နဲ့ 5.56G 180တောင်း G3G 80တောင်းဖုန်းနှလုံး Icon တစ်လုံးတို့ကိုသိမ်းဆည်းရရှိခဲ့ပြီးတပ်ပေါင်းစုမှရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတက်ခတ်မှုကို A+ အညာမြေတပ်ပေါင်းစုမှ MVP Revolution Force အလင်းနံပျောက်ကြားတပ်ဖွဲ့များ UAV Fighter မဟုရအလင်းနံပျောက်ကြား Phoenix People Defense Force Scorpion People's Defense Force ထေးအောင်ပျောက်ကြားတပ်ဖွဲ့ Germany Drone တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာအညာစစ်ဒေသအတွက် BPLA ကတပ်သားတပ်များစစ်စစ်ရွေးချယ်ခေါ်ယူနေဆိုတဲ့သတင်းကိုတင်ပြတော့ပါမယ် အညာစစ်ဒေတာအတွက် BPLA ကတပ်သားတမျာစစ်စစ်ရွေးချယ်ခေါ်ယူနေတယ်လို့ BPLA ကနိုဝင်ဘာလ6ရက်နေ့မှာအသိပေးကြေညာထားပါတယ်အမတ်308အညာစစ်ဒေတာအတွက် BPLA ကတပ်သားတမျာစစ်စစ်ရွေးချယ်ခေါ်ယူနေပါပြီ BPLA Facebook Page Messenger မှာဆက်သွယ်စုံစမ်းနိုင်ပါတယ်လို့ဖော်ပြထားပါတယ်ဒါအပြင် BPLA စစ်ရေးတော်ဝန်ခံမောင်ဆောင်ခကလည်းစစ်ကိုစနစ်တူအောင်တိုက်ချင်တယ်ဆိုရင်တော့ BPLA စီလာခဲ့ကြဖို့ဖိတ်ခေါ်ချင်ပါတယ်လို့ဆိုထားပါတယ်ခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွင်းနဲ့ကားရှယ်တို့ကပေးပို့ထားတာဖြစ်ပါတယ
်ရေဒီယို NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်စီရေးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ9ရက်မနက်ခင်းမှတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့် NUG အစိုးရအနေနဲ့တရုတ်နိုင်ငံအစိုးရနဲ့တန်တမန်ဆက်သွယ်ရေးလမ်းကြောင်းရှိနေတယ်လို့ NUG နိုင်ငံသားရေးဝန်ကြီးအတိပေးဆိုတဲ့သတင်းကိုတင်ပြပေးပါမယ်NUG အစိုးရအနေနဲ့တရုတ်နိုင်ငံအစိုးရနဲ့တန်တမန်ဆက်သွယ်ရေးလမ်းကြောင်းရှိနေတယ်လို့နိုဝင်ဘာ5ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကဆိုပါတယ် NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးချန်နယ်တွေရှိသလားလို့မေးရင်ရှိတယ်လို့ပြောလို့ရတယ်သို့တော့ဒီချန်နယ်တွေကိုဘေကျင်းအနေနဲ့ဒီအသံတွေကိုဘလောက်အထိနားထောင်တယ်လဲဆိုတဲ့အခြေအနေကတော့ကျမတို့မှာအခုချိန်အထိအကြီးအကျယ်စိန်ခေါ်မှုရှိနေသေးပဲဖြစ်ပါတယ်လို့ဝန်ကြီးကဆိုပါတယ်လက်ရှိမှာမြန်မာနိုင်ငံနဲ့တရုတ်နိုင်ငံနယ်စပ်တစ်လျှောက်ရှိတိုင်းရင်းသားတော်လှန်ရေးအင်အားစုများအပေါ်တရုတ်နိုင်ငံရဲ့ဖိအားပေးမှုများအားတိုင်းရင်းသားအစုအဖွဲ့များနဲ့ NUG တို့အပြေရှားဆွေးနွေးမှုများလည်းရှိတယ်လို့နိုင်ငံခြားရေးဝန်ကြီးကအတိအပဆိုခဲ့ပါတယ်ခင်ဗျာဆလဘီစစ်ကောင်စီအားနှီးမျိုးမျိုးဖြင့်ထောက်ပံ့နေမှုများဖျက်တောက်ပိတ်ဆို့ရန်အာဆီယံ UN နှင့်နိုင်ငံတကာကိုဘရူဆောတာတူမှုအကြံပြုတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီထံသို့စစ်လက်နက်ပစ္စည်းများရောက်ရှိနိုင်မှုရပ်တန့်ရန်စစ်ကောင်စီကိုတန်တမန်ရေးရာအရာတရားဝင်မှုမပေးအပ်ရန်နှင့်စစ်လက်နက်ပစ္စည်းများဝယ်ယူမှုကိုထိန်းချုပ်နိုင်ရန်အတွက်၎င်းတို့၏ဝင်ငွေလမ်းကြောင်းများကိုဖျက်တောက်ပိတ်ဆို့ရန်စသဖြင့်လိုအပ်ကြောင်းနိုဝင်ဘာလ5ရက်နေ့က KNU, KNBB, CNF နှင့် NUG တို့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင် KNU, KN မျိုးသားအစည်းအရုံးအထွေထွေအတွင်းရေးမှူးချုပ်ဘရူဆောတာတိုမှုမှ ASEAN, UN နှင့်နိုင်ငံတကာကိုအကြံပြုခဲ့ပါသည်ဒီနေ့တော်လန်ရေးဟာပြည်သူတော်လန်ရေးဖြစ်ပြီးပါဝင်သူများအားလုံးပထဝီနိုင်ငံရေးရဲ့ကြောက်သေးကိုမကြဖို့ကိုလည်းတတိထားစင်ញင်ကြရမှာဖြစ်တယ်လို့မိမိလူချင်းရာပန်းနိုင်ကိုရောက်ရှိနိုင်ဖို့ကြိုးစားကြရမှာဖြစ်ပါတယ်လို့ဆိုထားပါတယ်ပြည်သူလူထုကြောင့်တော်လန်ရေးအောင်မြင်နေတာဖြစ်ပြီးဒုက္ခကိုကြံ့ကြံ့ခံပြီးကြော်လွှားတောက်ခံနေကြတဲ့ပြည်သူလူထုကိုဂုဏ်ယူကြောင်းတကောင်ရန်ပြီးလို့ရှိရင်မနဲ့အလင်းကဝင်လာမှာဖြစ်ကြောင်းပြောဆိုပါတယ်ပရိုဆောတာတို့မှုမှလေရင်စီအမြောက်လက်နက်ကြီးကြီးများလက်နက်ငယ်များခရမ်းမီကြောင်နှင့်လက်နက်များထုတ်လုပ်သည့်ပစ္စည်းများမြန်မာနိုင်ငံထဲကိုဆက်လက်ပေးပို့နေခြင်းများသည့်ပဋိပက္ခကိုတိုးမြင့်စေပြီးစစ်ရာဇဝတ်မှုများနှင့်လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇဝတ်မှုများကိုကျူးလွန်ရန်အတွက်တွန်းအားပေးမှုကိုဖြစ်ပေါ်စေသည်ဟုမိမောင်းထိုးပြောကြားခဲ့ပါသည်ခင်ဗျာ BECA စနေဟောင်းဒသမတန်းနောက်ဆုံးချိန်ဤ registration ပိတ်သိမ်းရန်ကာလအတိပေးနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ် BECA စနေဟောင်းဒသမတန်းနောက်ဆုံးချိန်ဤ registration ပိတ်သိမ်းရန်ကာလကိုပညာရေးဝန်ကြီးဌာနကနိုဝင်ဘာလ6ရက်နေ့မှာအတိပေးကြေညာလိုက်ပါတယ်2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနေဟောင်းဒသမတန်းနောက်ဆုံးချိန်ဖြည့်ဆို့ခွင့်လျှောက်ထားခြင်းကာလသည်အောက်တိုဘာ4ရက်နေ့မှနိုဝင်ဘာ10ရက်နေ့အထိဖြစ်ချင်းကြောင်းလျှောက်ထားနိုင်သည့်ကာလ5ရက်သာကျန်ရှိတော့ပါကြောင်းထပ်မံကြိုတင်တိုက်တွန်းနှိုးဆော်အပ်တယ်လို့ဖော်ပြပါဗယ်စနေဟောင်းဒသမတန်းအတွက်နောက်ဆုံးချိန်ကျင်းပသည့် BECA registration ကာလဖြစ်သည့်အတွက်နိုဝင်ဘာလ10ရက်ည12နာရီနောက်ဆုံးထား၍ https.mes.moeedu.org တွင် registration form ဖြည့်သွင်းနိုင်ကြပါယံကြိုတင်အသိပေးတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆလဘီကျိုတင်အကြောင်းကြားခြင်းမရှိဘဲအလုတ်ထုတ်ခံခဲ့ရတဲ့ထိုင်းနိုင်ငံကော်ဆက်ယုံမှအလုတ်သမား၈ဦးအတွက်နစ်နာခြင်းရရှိအောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံစမုတ်ပရာကန်မြို့နယ်ရှိကော်ဆက်ယုံမှအလုတ်သမား၈ဦးအားကျိုတင်အကြောင်းကြားခြင်းမရှိဘဲအလုတ်ထုတ်ခံရ၍နစ်နာခြင်းရရှိအောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ NUG လုတ်သမားဝန်ကြီးဌာနကအတည်ပြုဖော်ပြပါဗျာ။ ကောဆက်ယုံမှအလုတ်သမား၈ဦးအားကြိုတင်အကြောင်းကြားခြင်းမရှိဘဲအလုတ်ထုတ်ခံရ၍စမုတ်ဘရာကန်မြို့နယ်စဝါဒီကန်ယုံတွင်အမှုဖွင့်တိုင်ကြားပေးခဲ့ပြီးအော်တိုဘာလ25ရက်နေ့တွင်လုံအားကဘတ်8000ကျော်လက်ဝယ်ပြန်ရအောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဖော်ပြပါရတယ်။အဲဒီနောက်နိုဝင်ဘာလ3ရက်နေ့တွင်အလုတ်ထုတ်နစ်နာကြီးတဦးကိုဘတ်16000နှုန်းဖြင့်၈ဦးအတွက်ဘတ်38000ရရှိအောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဖော်ပြပါရခင်ဗျာ။ဆလဘီကလေးငယ်များအပါအဝင်မြန်မာ၉ဦးကိုပွဲစားကထိုင်းနိုင်ငံတောရင်းတနီယာမှာစွန့်ပစ်ထားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံကိုတရားမဝင်တွားရောက်မဲ့ကလေးငယ်များအပါအဝင်မြန်မာနိုင်ငံသား၉ဦးကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်တောရင်းတနီယာမှာပွဲစားကစွန့်ပစ်ခဲ့ကြောင်းထိုင်းခြေဆိုင်ကောင်ဆော့သတင်းကဖော်ပြထားပါတယ်။နိုဝင်ဘာလ5ရက်နေ့မှာရနောင်းခရိုင်ကပွေးမြို့နယ်ဗန်နာအုပ်စုဗန်ထောင်းလန်ကျေးရွာအနီးတောင်ကြီးတောထဲမှာမြန်မာနိုင်ငံသားအမျိုးသားတဦးအမျိုးသမီး5ဦးနဲ့နှစ်နှစ်မှ6နှစ်အရွယ်ကလေးငယ်4ဦးပါတဲ့အဖွဲ့ကိုထိုင်းစစ်တပ်အမှတ်25ခြေလင်းတပ်ရင်းနဲ့ကျေးရွာလုံခြုံရေးတပ်ဖွဲ့များကဖမ်းဆီးခဲ့တာဖြစ်ပါတယ်။၎င်းတို့ဟာမလေးရှားနိုင်ငံကအမျိုးရိစီပွဲစားအဆက်အသွယ်ဖြင့်တွားရောက်ဖို့လာတာဖြစ်ပြီးလုံခြုံရေးတင်းကျပ်ထားတာကြောင့်ပွဲစားများကဆက်မသွားနိုင်တော့ဘဲလမ်းတနေရာမှာစွန့်ပစ်ထားတာလို့ဆိုပါတယ်။၎င်းတို့အားလုံးမှာပင်ပန်းနွမ်းနယ်နေကြပြီးကလေးများကစားလောင်သဖြင့်ငိုကြွေးနေကြတာကြောင့်အစာရေစာနဲ့ဆေးဝါးကုသမှုပေးခဲ့ပြီးတရားမဝင်ဝင်ရောက်မှုနဲ့အရေးယူဖို့ကပွေးမြို့နယ်ရဲစခန်းမှာဆက်လက်ထိန်းသိမ်းထားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစီယာဇွေမှုများကိုတစ်ဆင့်ကန်ကျူးလွန်နေသော Airbus ကုမ္ပဏီတွင်ပြင်သစ်ဂျာမနီနှင့် Spain အစိုးရတို့ဟာရှယ်ယာအမြောက်များပိုင်ဆိုင်ထားတဲ့သတင်းကိုတင်ပြပေးပါမယ်။စီယာဇွေမှုများကိုတစ်ဆင့်ကန်ကျူးလွန်နေသော Airbus ကုမ္ပဏီတွင်ပြင်သစ်ဂျာမနီနှင့် Spain အစိုးရတို့ဟာရှယ်ယာအမြောက်များပိုင်ဆိုင်ထားတယ်လို့သွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုအဖွဲ့ကဖော်ပြလိုက်ပါတယ်။ပြင်သစ်အစိုးရ 10.8% ဂျာမန်အစိုးရ 10.8% စပိန်အစိုးရ 4.1% တို့ဖြစ်ကြပါတယ်လို့ဆိုပါတယ်။လက်ရှိမှာ Airbus ကုမ္ပဏီအနေနဲ့မြန်မာစစ်အုပ်စုရဲ့အသက်သွေးကြော ABIC ကုမ္ပဏီမှာဆက်လက်ပါဝင်နေတာကိုရပ်တန့်ဖို့မြန်မာပြည်သူလူထုအနေနဲ့တောင်းဆိုထားတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။ဆလဘီကူညီဆာနာပြည်မြန်မာခေါင်းစဉ်နဲ့ဂျပန်မြို့ကြီးသုံးမြို့မှာမြန်မာပြည်အတွက်ကူညီထောက်ပံ့ဖို့ရမုံငွေပွဲတွင်အဆိုတော်ဆောင်းဦးလိုင်လာရောက်ဖျော်ဖြေမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကူညီဆာနာပြည်မြန်မာခေါင်းစဉ်နဲ့ဂျပန်မြို့ကြီးသုံးမြို့မှာမြန်မာပြည်အတွက်ကူညီထောက်ပံ့ဖို့ရမုံငွေပွဲတွင်အဆိုတော်ဆောင်းဦးလိုင်လာရောက်ဖျော်ဖြေမယ်လို့နိုဝင်ဘာလ6ရက်မှာနှွေဦးစာချုပ်ဂျပန်ကပေါ်ပြအသိပေးဆိုပါတယ်။2024ဒီဇင်ဘာလအတွင်းမှာကူညီဆာနာပြည်မြန်မာခေါင်းစဉ်ဖြင့်ကျွန်တော်တို့ရဲ့ပြည်သူ့ဘက်မှရက်တည်တဲ့နိုင်ငံကျော်တင်းရေးတေးဆူကိုဆောင်ဦးလိုင်ကဂျပန်မြို့ကြီးသုံးမြို့မှာမြန်မာပြည်အတွက်ကူညီထောက်ပံ့ဖို့ရမုံငွေပွဲကိုလာရောက်ကျင်းပတော့မှာဖြစ်ပါတယ်။ဒီပွဲလေးဟာမြေပြင်မှာပြည်သူများအတွက်လိုအပ်တဲ့နေရာတွေမှာတိုက်ရိုက်ပြန်လည်လှူဒန်းနိုင်ဖို့ရည်ရွယ်ပြီးပြုလုပ်ရခြင်းဖြစ်ပါတယ်လို့ဖော်ပြထားပါတယ်။ပွဲစဉ်များကိုဂျပန်ရဲ့မြို့ကြီးများဖြစ်တဲ့နာဂိုယာတွင်ဒီဇင်ဘာ8 Sunday တိုကျိုတွင်ဒီဇင်ဘာ15 Sunday နဲ့ရှီဇူအိုကာတွင်ဒီဇင်ဘာ22 Sunday တို့မှာကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်။ပွဲနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့သက်ဆိုင်ရာ page တွေကနေတစင်ဆက်လက်ကြီးညာသွားမှာဖြစ်ပြီးတော့ပွဲတွေအတွက်လက်မှတ်တွေလည်းမကြာခင်စတင်ရောင်းချမှာဖြစ်တဲ့အတွက်ဝယ်ယူအားပေးကြဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ဆလဘီHandmade carbon fiber ဖုန်းကာဗာတွေကို Federal Wings R&D team ရဲ့တည်ထောင်ရန်မုံငွေအတွက်ရောင်းချမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ Federal Wings drone တပ်ဖွဲ့ရဲဘော်တွေရဲ့လက်မှုလက်ရာဖြစ်တဲ့ carbon fiber ဖုန်းကာဗာတွေကို R&D team ရဲ့တည်ထောင်ရန်မုံငွေအတွက်ရောင်းချပေးနေတယ်လို့ Federal Wings drone တပ်ဖွဲ့ကအသိပေးဆိုပါတယ်။FWRND team ရဲဘော်တွေရဲ့လက်မှုလက်ရာဖြစ်တဲ့ carbon fiber ဖုန်းကာဗာတွေကိုR&D team ရဲ့တည်ထောင်ရန်မုံငွေအတွက်ရောင်းပါမယ်။ drone body တွေကိုထုတ်လုပ်ရာကနေထွက်ရှိတဲ့အလေအလွင့် carbon fiber အစတွေကနေ recycle အနေနဲ့ထုတ်လုပ်ရေးရဲဘော်တွေကိုယ်တိုင်ထုတ်လုပ်ထားခြင်းဖြစ်လို့တော်လိုင်းရင်အငွေ့အသက်မကင်းတဲ့ product တစ်ခုလို့ဆိုနိုင်ပါတယ်လို့ဖော်ပြထားပါတယ်။လက်တလုံးမှာ iPhone တွေအတွက်ပဲဝယ်ယူအားပေးနိုင်အောင်မှာဖြစ်ပြီး handmade ဖြစ်တာမို့တလကြိုတင် pre-order မှာယူထားရမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်နိုင်ငံတော်အကြံဖတ်စစ်အုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီးအမျိုးသားစုစုပေါင်း940ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှအောက်တိုဘာလ31ရက်နေ့အထိနိုင်ငံတော်အကြံဖတ်စစ်အုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး233ဦးနှင့်အမျိုးသား309ဦးစုစုပေါင်း940ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုအရေအတွက်တွင်အသက်18နှစ်အောက်ကလေးငယ်109ဦးပါဝင်တယ်လို့သိရပါတယ်အဆိုပါ940ဦးအနက်ရခိုင်ပြည်နယ်မှာ159ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီး119ဦးဖြင့်စကိုင်းတိုင်းမှာသေဆုံးမှုဒုတိယအများဆုံးဒေသဖြစ်ပါတယ်။ထို့ပြင်ဆယ်လတာကာလအတွင်းနိုင်ငံတော်စစ်အုပ်စု၏လက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီး228ဦးနှင့်အမျိုးသား249ဦးစုစုပေါင်း495ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီး၎င်းအရေးအတွက်တွင်အသက်18နှစ်အောက်သေဆုံးသူ85ဦးပါဝင်တယ်လို့ဆိုပါတယ်။အဆိုပါ495ဦးနဲ့သေဆုံးမှုအများဆုံးဒေသမှာ111ဦးဖြင့်စကိုင်းတိုင်းမှဖြစ်ပြီးရခိုင်ပြည်နယ်မှာ109ဦးဖြင့်သေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွင်းနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ကြီးကဗျာအစီအစဉ်မှာမကြာခြင်းဘူးကြာပါရစေလို့အမည်ရတဲ့တော်လန်ကြီးကဗျာကိုစောဝေကတင်ဆက်ပေးထားပါတယ်ခင်ဗျာ
မကြာခြင်းဘူးကြာပါရစေအမိုက်မောင်တွေမကြာခြင်းဘူးတစ္ဆာအလင်းတွေကြာပါရစေအိမ်မက်ဆိုးညားတွေမကြာခြင်းဘူးအိမ်မက်လာညရီကြာပါရစေ။လှဲ့ပြားစစ်ကြုံပညာမကြခြင်းမူခိမိပညာဤကြာပါရစေ။ CDM တက်တန်းမကြခြင်းမူနန်းဒုက္ခတက်တန်းကြာပါရစေ။စစ်ချောင်းတက်တန်းမကြခြင်းမူကိုယ်အိမ်မှာကိုယ်ကြာပါရစေ။ကုံစင်းလုံးတက်တာမကြခြင်းမူပြည့်စစ်မိလာတာကြာပါရစေဒေါ်လာစည်းတက်တာမကြခြင်းမူဆန်စည်းကြတာကြာပါရစေတားလီလက်နက်ကင်တာမကြခြင်းမူအသက်ရှင်နေတာကြာပါရစေတမီလေးထောင်ကျနေတာမကြခြင်းမူဘယူတီပါလာသွားတာကြာပါရစေတော်လိုင်းရေးလောက်တာမကြခြင်းမူအောင်မြင်မှုရတာကြာပါရစေစစ်မိတ်စာတက်တန်းမကြခြင်းမူဒီမိုကရေစီတက်တန်းကြာပါရစေစစ်ပွဲကာလတွေမကြခြင်းမူငြိမ်းချမ်းရေးအချိန်တွေကြာပါရစေအမုန်းတက်တန်းတွေမကြခြင်းမူအချစ်တက်တန်းတွေကြာပါရစေကဘာကြီးမကြတဲ့နာတွေမကြစီပဲကြာတဲ့နာတွေကြာပါရစေကဘာကြီးမကြတဲ့နာတွေမကြစီပဲကြာတဲ့နာတွေကြာပါရစေကဘာကြီးဆောဝေ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လရင်တိဂိတအစီအစဉ်မှာမင်းကိုနိုင်မှစာသားရေးသားကိုပေါ့မှတန်းစင်ထည့်သွင်းထားပြီးမင်းမောင်ကွန်းတီဆိုထားတဲ့ဝေမြဲနှင်းစည်းလို့အမည်ရတဲ့တော်လရင်တိဂိတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ပါရွေလေမိစရာလာ ဟုတ်တချင်းကပြပွဲတစ်ခုမှာနေစီတပွဲပုံချင်းယုံနေပကြီးကလည်းအပြုတ်ခဲရပကြီးဆရာလည်းစစ်ခဲရပစယုလို့ဆွဆွဲချိုးပေးလိုက်တာကြွေခဲ့ရရင်ဝီစရာတော့ကြံမမဟုတ်အခုတော့နေစီကိုဘွားရင်တတော်လုံးဝင်နေဝင်းဝင်းနေနေနေစီရင်အိမ်ရင်းနဲ့ရှိကိုကြည့်နေဝင်းဝင်းနေနေနေစီရင်အိမ်ရင်းနဲ့ရှိကိုကြည့်နေရန်လုံးတိုက်ခိုက်မှုများတဲ့ဘလို့ရင်ဆိုင်ရမယ်ရစေးရစိုက်မှုများတဲ့心塞就别看独夜静止那可把你的转没有别开笔迷人啊孤烟泪过จุยเมบาอดิเปเลเมเสียลาโอมีเงินาโกเยนุยโกอัตตะเกเบเมบาอยเวเลเมเสียลาโอวุตเชงาปยาเวตคูมาเมซีตะปวยปองเชยงเนปจีกาเลอเผุขะยาပကြီးဆရာလဲစကံရပစယောလို့ဆွဆွဲကျိုးပေးလိုက်လားကြွေရရရင်ဝီစရာတော့ကြံမမဟုတ်အခုတော့နေစီကိုဘွားလိမ့်တတော်ဝေးလေใจจอดแค่คาตูเยจินเซนลากับบานดีจวลเปียวพี่แคดีเซนวินเนเมเมซีเอ็งเอ็งรีเนชิโกจีเนชีโกจีเน่โอ้มิซีเอยังโลไตไกตูญาตั่วบะโลยินไซยาเมยะเซยะไซกูญาตั่วยินไซจอมแกคาตูเยจินเซนลากะบาเนจีตั่ว
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြေမျိုးတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနေကြတာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်